တော်ရှင်ဘောင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါလေခင်ဗျာပြည်အမေရိကန်တန်ရ2018ခုနှစ်စက်တင်ဘာလ6ရက်စာသာပတိနေ့ညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းလိုမီတာ19.25ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညနေခင်းအစည်းအဝေးကိုတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်လင်းဦးပါညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းစ်သတင်းစာကြီးမှာပါတဲ့ဆိုတော့ဗောဒါအမြင်ဆောင်ပါကိုရေးသားတဲ့အညီမဖော်လို့သူအမေရိကန်ဆူရာယာရှိတဲ့သူမဟုတ်တဲ့ကြောင့်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ရိုက်တာသတင်းတော်နေရာကိုထောင်နိုင်ပြပြလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတက်ကြွလှရှားသူတွေဒုတိယနေ့ဖြစ်ဒီနေ့ဆန္ဒပြပါတယ်။ဒီလိုထက်ကရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ရင်ထိုင်နေသူချင်းညာပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်အရင်းနဲ့ပတ်သက်လို့အစိုးရဆန့်ကျင်တဲ့စာတွေမန္တလေးမြို့နေရာတချို့မှာကတ်တာတွေရှိလာပါတယ်။
ဒီစာကတ်တော့အချက်၃ချက်ပေါ့ဗျာနော်ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေအဲ့တော့အခုဖြစ်နေတယ်ဆိုတာက
တွတ်တော်ကိုယ်စားလှယ်တူဦးကြောကြားသွားတာပါဒီအကြောင်းသတင်းပေးဖို့ချက်နဲ့ဒူဖာကန်မြို့မှာရေမစေးကြောက်ရှာဖွေသူတွေကိုရဲကပြစ်ခတ်မှုဖြစ်ပွားတဲ့အကြောင်းနဲ့အင်ဒိုနီးရှားကုန်တင်တင်မောပြက်ကြီးမြမရေပိုင်နဲ့တဲဘာကြောက်ရောက်လာတယ်လဲဆိုတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
နယူးယောက်တိုင်းစာသတင်းကြီးမှာပါတဲ့သဘောထားအမြင်ဆောင်ပါရေးသားတဲ့အမည်မဖော်လို့သူအမေရိကန်ဆိုးရရရှိရာသူမဟုတ်တဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ဆောင်းပါးမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အသေးအဖွဲကိစ္စရနဲ့ထိရောက်မှုရှိတဲ့ဥစားမှုကြောင့်အောင်မြင်မှုမရှိတဲ့ကြောင်းရေးသားထားတာပါ။ဆောင်းပါးမှာရေးသားဖော်ပြချက်တွေဟာဝန်ထဲစရာဖြစ်ရတယ်လို့အဆိုအရဆောင်းချက်တွေကိုသိတဲ့အောင်မီဒီယာကကြိုးပမ်းမှုတစ်ခုဖြစ်အကြီးအကျယ်စိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းလဲအိန္ဒိယနိုင်ငံခီးစင်မှာဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်။နယူးယောက်တိုင်းစင်စာကတော့ဆောင်းပါးရှင်ဟာအဆိုအရဆင့်မြင့်အရာရှိတူဖြစ်ပြီးအလုပ်ကိုထိရောက်နိုင်တဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။မြန်မာပေါ်လို့သူအရာရှိရဲ့သဘောထားမြင်ဆောင်မှာတော့တမန်ထွန်းရဲ့အဆိုးဆုံးအရင်စလိုတုံ့ပြန်ဆောင်တဲ့လူရက်တွေကိုဝန်ထမ်းတွေကမကြာခဏတားခဲ့ရတဲ့အကြောင်းရေးသားထားပါတယ်။မနေ့ကဆောင်မဖော်ပြခဲ့ပြီးနောက်မှာပဲတမန်ထွန်းကတော့ Twitter လူမှုကွန်ရက်ကနေစက်တိုက်ဆိုလိုတုံ့ပြန်ခဲ့တယ်လို့ဆောင်မရှင်ကိုအရေးယူနိုင်ဖို့သတင်းစာကဖော်ထုတ်ပြောဆိုလို့လည်းတောင်းဆိုခဲ့တာပါ။စင်နေဆိုရရရှိဆိုသူကတကယ်ရှိရသူတရားဟုတ်ရဲ့လားဓမ္မမဟုတ်ကြာဆုံးမှုတွေကြုံနေရတဲ့နယူးယောက်တိုင်းစ်သတင်းစာကလုတ်ချံဖန်တီးထားတဲ့သတင်းရင်းမြစ်တစ်ခုလားဆိုပြီးတော့လည်းမင်းကုန်ထုတ်ခဲ့တာပါတတိမရှိတဲ့အမည်မဖော်လို့ဘူးလို့ဆိုသူဟာတကယ်ရှိခဲ့တယ်ဆိုရင်လည်းအမျိုးသားလွန်ကြိုးရေးအတွက်အစိုးရထံချစ်ချင်းအဖို့လည်းတောင်းဆိုခဲ့ပါတယ်တူတန်ကနေသစ္စာပါဟုဆိုပြီးစကလုံးတစ်လုံးနဲ့မှတ်ချက်ပေးခဲ့ပြီးတဲ့နောက်မှာပဲသမ္မတကအမည်မဖော်လို့သူကိုဖော်ထုတ်ပေးဖို့တောင်းဆိုထားတာလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့ကိုဦးမြောက်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားတဲ့ Brett Kavanaugh ကိုအထက်လွှတ်တော်တရားရေးကော်မတီမှ12နာရီကြာစစ်ဆေးကြမှာခဲ့ပြီးတဲ့နောက်ဒီကနေ့ကြာသာပတိနေ့မှာထပ်ပြီးတော့စစ်ဆေးကြမှာမှာပါပြီးခဲ့တဲ့ဇူလိုင်လမှာ Brett Kavanaugh ကိုအမည်စင်တင်သွင်းခဲ့တဲ့သမ္မတ Donald Trump ကတော့ပြီးခဲ့တဲ့စစ်ဆေးကြမှာမှုအပေါ်မှာပြင်းထန်အားရကြောင်းပြောဆိုပါတယ်မနေ့ပုတ်ထုံးနေ့ကြမ်းနာမှုမှာတော့တရားစီရင်ရေးမှာသမ္မတ Trump နဲ့ကင်းပြီးလွတ်လပ်မှုရှိရေးကဗနော့ကဂရိပြုပြောဆိုပါတယ်တကယ်လို့တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုခံရရင်သမရရဲ့အကျိုးစီးပွားရှုမြင်ချက်တွေနဲ့ကင်းလွတ်ဖို့အမခံနိုင်သလားလို့မြင်မြန်တဲ့ယူထားပြည်နယ်ကိုစားပြုအထက်လွှတ်တော်အမအော်ရန်ဟတ်ရဲ့မိကွန်းကိုဖြေချတာမှာတော့သူဟာလွတ်လပ်တဲ့တရားသူကြီးတူဖြစ်တယ်လို့ဖြေဆိုခဲ့ပါတယ်အသက်53နှစ်အရွယ်ဖက်ဒရယ်ယူဂန်တရားသူကြီးကဗနော့ကသူဟာအခြေခံဥပဒေကိုတည်ဆောက်ခံရမှာဖြစ်တယ်။အခြေခံဥပဒေအရသူဟာလွတ်လပ်တဲ့တရားသူကြီးဖြစ်ပြီးတရားဥပဒေကိုသာလိုက်နာဖို့တာဝန်ရှိတယ်လို့ဖြေဆိုခဲ့ပါတယ်။အခြေခံဥပဒေအရဘယ်သူမှဥပဒေရဲ့အထက်မှာမရှိဘူး။ဘလို့ပုဂ္ဂိုလ်မျိုးပဲဖြစ်စေအစိုးရမှာဘလို့တာဝန်မျိုးပဲယူထားတာဖြစ်စေဥပဒေအရဒန်းတူဖြစ်တယ်လို့လည်းဖြေဆိုခဲ့ပါတယ်။တာဝန်ထမ်းဆောင်စေသမ္မတတဦးအနေနဲ့တခြားနိုင်ငံသားတွေနီးတူစစ်ဆေးချနာဖို့စင့်ခေါ်တာကိုတုံ့ပြန်ဆောင်ရွက်ရမလားဆိုတဲ့မေးခွန်းကိုတော့ကဗနော့ကမဖြေခဲ့ပါဘူးဒီမေးခွန်းကစိတ်ကူးရင်တသက်ဖြစ်တာကြောင့်မဖြေနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင
်ရုရှားထောင်လိုင်းအဖွဲ့ရဲ့လူရဲတွေကိုမဟာမိတ်အနောက်နိုင်ငံတွေကတံပြင်းနေအောင်ပုံမှုချိုးပန်းသွားကြဖို့ဗြိတိန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ် GRU လို့ခေါ်တဲ့ရုရှားထောင်လိုင်းအေဂျင်စီကကမ္ဘာတော်ကလူလူပေါ်ကြီးမားတဲ့ချင်းချောက်မှုတရဖြစ်နေတယ်ဆိုပြီးတော့လည်းသတိပေးခဲ့တာပါရုရှားထောက်လိုင်းရောင်းဆာဂေးစကရပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုပတင်နေငယ်ဆဲလက်စ်ပယ်မျိုးမှာအာယုံကျော်ထိခဲ့စေတဲ့စိတ်နဲ့တိုက်ခိုက်မှုမှာရုရှားထောက်လိုင်းတို့တာဝန်ရှိကြောင်းစုံစမ်းစစ်ဆေးသူတွေဖော်ထုတ်နိုင်ခဲ့တဲ့အကြောင်းလဲဒီနေ့လွှတ်တော်မှာမင်းငွန်းပြောရမှာ ဝန်ကြီးချုပ်ထရီဇာမေကပြောဆိုခဲ့ပါတယ်။ရုရှားထောက်လိုင်းအဖွဲ့ရဲ့လောရတရားမဟာမိတ်တွေအလုံးနဲ့လူမှုပေါ်ချင်းချောက်မှုကြီးတစ်ရပ်ဖြစ်လာနေတာကြောင့်စုပေါင်းရင်ဆိုင်ဖြစ်ရှင်းမှုတွေတွန်းမြင့်သွားဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။ရတဖွဲ့ဝင်250ကျော်ပူပေါင်းပါဝင်တဲ့စုံစမ်းစစ်ဆေးမှုတွင်တက်ခတ်မှုမဖြစ်ခင်နှစ်ရက်လိုမလ၂ရက်နေ့မှာပဲလန်ဒန်မြို့တော်ကကတ်ဝေးလေဆိပ်ကိုရောက်လာတဲ့မတင်ကားလူရုရှားနိုင်ငံသားနှစ်ယောက်ရဲ့ပုံတွေကိုလည်းလွန်ကျော်ရေးကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ကြပါတယ်။လန်ဒန်မြို့တော်ကဟိုတယ်တစ်ခုကနေဆဲလစ်ပရီမြို့ကအခင်းဖြစ်ရာနေရာကိုတွားရောက်ခဲ့တာတွေကိုလည်းလွန်ကျော်ရေးကင်မရာမှတ်တမ်းတွေနဲ့ပဲဖော်ထုတ်နိုင်ခဲ့တာပါ။တက်ခတ်မှုဖြစ်ပြီးတဲ့နေ့မှာပဲမတင်ကားလူနှစ်ယောက်ဟာဟီထရိုးလေဆိပ်ကနေရုရှားနိုင်ငံကိုပြန်သွားကြပါတယ်။နိုင်ငံကူးလက်မှတ်တီပေါ်မှာတော့သူတို့နှစ်ယောက်အမည်တွေကိုအလက်ဆန်ဒါပက်ထရော့ဖ်နဲ့ရက်စလင်ဘော်ရှေဗစ်ဆိုပြီးဖော်ပြထားပေမဲ့ပရိရှန်ရေးတပ်ဖွဲ့ကတော့အတုတွေဖြစ်လိမ့်မယ်လို့ယုံကြည်ထားတာပါ။မတင်ကားလူနှစ်ယောက်ဟာဘယ်သူပဲဟောဖြစ်ကြောင်းအစ်စ်မန်ကိုသိနိုင်အောင်ဖော်ထုတ်ဖို့လဲစုံစမ်းစစ်ဆေးသူတွေကအကူအညီတောင်းခံထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာမနေ့ညပိုင်းကအသေးခံဘုံဖောက်ခွဲတိုက်ခိုက်မှုနှစ်ခုအတွင်းအာကစားသမားတွေ၊ကယ်ဆယ်ရေးလှုပ်သားတွေနဲ့သတင်းထောက်တွေအပါအဝင်အနည်းဆုံးအရသာ26ဦးသေဆုံးရပါတယ်။ Islamic အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့သူရဲ့ MAC သတင်းအေဂျင်စီကနေကြေညာခဲ့ပါတယ်။မြို့တော်ကာဘူးရဲ့အနောက်ပိုင်းရှီယာမွတ်စလင်အများစုနေထိုင်ရာဒါစတီအီဘာချီရက်ကွက်မှာမနေ့ဗုဒ္ဓနေ့ညကအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုအတွင်းတရားရခဲ့တဲ့လူတရားနှိပါကိုလည်းစေုံနေမှာကုသမှုပေးနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါပဲပြောပါတယ်နဗန်းပွဲကျင်းပနေတဲ့အာကစားရုံထဲမှာအသေးခံဘုံခွဲသမားကဖောက်ခွဲတိုက်ခိုက်တာကြောင့်ပထမဆုံးပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့တယ်လို့ရဲနဲ့မြင့်မြင့်တွေ့သူတွေကပြောပါတယ်အဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာကိုရဲတွေသတင်းသမားတွေနဲ့အရေးပေါ်ဌာနကလူတွေရောက်ရှိလာချိန်မှာပဲအသေးခံဘုံခွဲသမားနောက်တဦးကကာဘုံဖောက်ခွဲတိုက်ခိုက်တာဖြစ်ပါတယ်။ကာဘုံဖောက်ခွဲတိုက်ခိုက်မှုအတွင်းအာဖဂန်နိုင်ငံရဲ့အကြီးဆုံးပုဂ္ဂလိကသတင်းဌာနဖြစ်တဲ့တိုလိုနျူးစ်ရုပ်သံကသတင်းထောက်နှစ်ဦးသေဆုံးပြီးတချို့ဒဏ်ရာရခဲ့ပါတယ်။တခြားသတင်းထောက်နှစ်ဦးတို့ရရှိထားတဲ့ဒဏ်ရာတွေကတော့စိုးရိမ်စရာအခြေအနေမှာရှိတယ်လို့လည်းဆေးရုံတာဝန်ခံတို့ကပြောဆိုထားပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683မြောက်စိုင်းတိုမီတာ19 kHz 15569နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထွန်းလွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်တာပင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ရာဇသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်ဒဏ်ပြပေးလိုက်တဲ့တရားရုံးစီရင်ချက်ကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတက်ကြွလူရှာသူတို့ကဒုတိယနေ့ဖြစ်ဒီနေ့မှာလဲဆန္ဒပြပါရယ်ဟောင်ကောင်ချုံကဆိုရှယ်ဒီမိုကရက်အဖွဲ့ချုပ်နဲ့အာရှရွှေပြောင်းနေထိုင်သူများအရေးညှိနှိုင်းဆောင်ရွက်အဖွဲ့တို့ကအဖွဲ့ဝင်တရားစင်ကျော်လောက်ဟာဟောင်ကောင်မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကိုချီတက်ပြီးသတင်းတောက်တွေပြန်လွှတ်ပေးတောင်းဆိုဆန္ဒပြခဲ့ကြတာပါရာဇသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုနဲ့ရန်ကုန်မြို့ပိုင်းခင်တရားရုံးကတင်းလာနေမှာပဲထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တာဖြစ်ပါတယ်။မနေ့ကလည်းဟောင်ကောင်မှာပဲဒီမိုကရေစီရဲ့လှုပ်ရှားသူတွေစုဝေးပြီးတင်းတော်နှူးလွတ်မြောက်ရေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင် Civic Party ကလွတ်တော်အမတ်ကောက်ကာကီဦးဆောင်တဲ့တက်ကြွလှုပ်ရှားသူတွေဟာတင်းတော်တွေကိုထောင်ဒဏ်အပြစ်ပေးလိုက်တာကိုကန့်ကွက်တဲ့ဆိုင်းဘုတ်တွေဖမ်းဆီးခံတင်းတော်တွေရဲ့ပုံတွေကိုကန်ဆောင်ပြီးမြန်မာကောင်စစ်ဝင်ရုံးကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုစက်တင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယံမှာကျင်းပမှာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့အမျိုးသားလုံခြုံရေးအကြံပေးချောင်းအီယန်ကဒီကနေ့ကြာသပတေးနေ့မှာထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုကြေညာတာပါ။အစည်းအဝေးနဲ့အပြစ်တန်ညှိနှိုင်းဖို့သူဦးဆောင်တဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားနိုင်ငံမြို့တော်ကိုတွားရောက်ခဲ့ပြီးနောက်တနေ့မှာကြေညာတာဖြစ်ပါလေ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်တို့ကနျူကလ িয়ার ကင်းစင်ရေးအတွက်တိတိကျကျဆောင်ရွက်ချက်တွေအပေါ်အလေးထားဆွေးနွေးကြမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။တောင်ကိုရီးယားသမ္မတရဲ့ပေးစာကိုလည်းလုံခြုံရေးအကြံပေးကသူခီးစဉ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကိုကိုယ်တိုင်ပေးအပ်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်ရဲ့ဆန္ဒကကိုရီးယားကျွန်းဆက်မှာအန္တရာယ်ရှိတဲ့လက်နက်ကိုင်ပြည်ပခါတွေစစ်ရဲ့အနိဋ္ဌာယုံတွေကနေလုံးဝရှင်းလင်းဖယ်ရှားလုပ်ပြီးနျူကလ িয়ার လက်နက်တွေမရှိတဲ့နျူကလ িয়ার ချင်းချောက်မှုတွေကနေကင်းလွတ်တဲ့ငြိမ်းချမ်းတဲ့ဒေသတစ်ခုအဖြစ်ပြောင်းလဲလိုတာဖြစ်ကြောင်းဒီကနေ့မှာပဲမြောက်ကိုရီးယားနိုင်ငံပိုင်သတင်းအေဂျင်စီကကြေညာချက်ထုတ်ပါတယ်။
ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုင်ဒိုကျွန်းမှာပြည်ရ 6.9 ရေငင်းတစ်ခုဒီနေ့လှုပ်ခတ်ခဲ့ရကတည်ဆုံးသူဖြစ်တည်ဝင်အတည်ပြုနိုင်သူ9ဦးထိရှိသွားပါပြီ။ငင်းဟာတိုမာကွန်မိုင်မြို့အရှိပြည်မြောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနကပြောပါတယ်။ပြင်ထန်တဲ့ငင်းရောက်ရာနဲ့ချီရဲ့အိမ်တွေမြောက်ရောက်ကုန်တယ်လို့ဒေသခံကြီးရွာလမ်းတွေပေါ်မှာလဲရွှေ့ရည်နဲ့ပြည့်နေနေကြတာပါ။ကျွန်းပေါ်မှာရှိတဲ့အိမ်နောက်စု3တန်းနီးပါးကလဲလက်စစ်မီးတွေပြတ်တောက်နေပါတယ်။ကျွန်းပေါ်မှာပြည့်စွင်နေတဲ့ရထားနဲ့ချီတိုစီနိုင်ငံတကာလေဆိပ်ကိုလဲပိတ်ထားပါတယ်။ငင်းရောက်လူပေါင်း140လောက်ထိရိုက်ဒဏ်ရာရခဲ့ကြပြီးအပြည့်စည်တွေချမ်းမှာလူ40လောက်ပျောက်ဆုံးနေကြောင်းလဲနိုင်ငံပိုင် NHK သတင်းကကြေညာထားပါတယ်။ငင်းတန်တဲ့ဟိုကိုင်ဒိုကျွန်းကိုကာကွယ်ရေးတပ်ဖွဲ့ဝင် 2,000 ခွဲလောက်ဆေးလွတ်ထားပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်ထောင်ချီရဲ့တပ်ဖွဲ့ဝင်တွေထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ရှင်စူဝါဘေးကပြောဆိုထားတာပါ။ငင်းလုတ်ကတ်ခဲ့တဲ့အတွက်ဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးဖို့တိုမာရီနျူကလ িয়ার ဆေးရုံကတပ်ပေါင်းမှုတုံးမှုကိုလည်းရည်နာထားပါတယ်။ဆေးရုံမှာအသုံးပြုနေတဲ့နျူကလ িয়ার လောင်စာတွေကိုအေးခံမှုအတွက်အရန်တားပိစက်ကိုတုံးနေတဲ့အကြောင်းလဲဆေးရုံတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ဂျပန်နိုင်ငံရှင်းပြောဘက်မှာ2011ခုနှစ်မတ်လတုန်းကမင်းနဲ့ဆူနာမီရေလိုင်းတန်ခံခဲ့ရတော့ကဖူကူရှိမာဒိုင်းချီနျူကလ িয়ার ဆေးရုံမှာပင်မတားအပိစက်နဲ့အရန်တားပိစက်နှစ်ခုစလုံးပျက်စီးသွားတဲ့အတွက်နျူကလ িয়ার လောင်စာတွေအရေးဖြောချခဲ့ပြီးရေဒီယိုတတိကျဓာတ်တွေလည်းပြန့်နှံ့ခဲ့မှုပါပဲ
။အိန္ဒိယနိုင်ငံမှာလိင်တူဆက်ဆံရေးကိုပြစ်မှုအဖြစ်သတ်မှတ်ပြဋ္ဌာန်းထားတဲ့ကိုလိုနီခေတ်ဥပဒေကိုတရားရုံးချုပ်ကဖိဖြက်လိုက်ပါတယ်။စီရင်တုံး300လို့သိကြတဲ့ဥပဒေအရလိင်တူဆက်ဆံမှုဟာသဘာဝကိုစန့်ကျင်ကျူးလွန်မှုဖြစ်တယ်လို့ပြဋ္ဌာန်းထားတာပါ။ဒီဥပဒေကို2009ခုနှစ်မှာနယူးဒေးလီအထက်တရားရုံးကဖျက်သိမ်းခဲ့ပေမဲ့နောက်လင်းနေကြမှာတရားရုံးချုပ်ကဒီစီရင်ချက်ကိုခြေဖျက်ခဲ့တာဖြစ်ပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုအသံမကပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တင်းမှာပဲတိုက်ရိုက်နားဆင်နိုင်ပါလိမ့်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ NLD အစိုးရကိုအကန့်ကွက်ဆန့်ကျင်ကြောင်းရေးသားထားတဲ့စာရီမန္တလေးမြို့ကနေရာ၄နေရာထက်မင်းမမနေ့ကလာကတ်သွားပါတယ်စာကတ်သူတွေကိုရဲတပ်ဖွဲ့ကအစုံစမ်းရှာဖွေနေစေဖြစ်ပြီးဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုရောပါနေခြင်းမှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ကောင်းယူလှုပ်ရှားလာတာဖြစ်နိုင်တယ်လို့သုံးသပ်တာတွေလည်းရှိနေပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ကုလသမဂ္ဂအစိုးရနဲ့ရခိုင်အရေးတွေပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြေမြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနေ့ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ရဲတပ်ဖွဲ့မှရဲမှူးတင်ထွန်းအောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့ပဲလေ3-4နေရာလောက်ပေါ့နော်ဟိုဟိုချမ်းမြမ်းတာစီပဲလေကတ်တယ်ပြောနေတယ်။9နာရီကျော်ဝင်းကျင်လောက်မှတွေ့တယ်။လမ်းဘေး3-4နေရာလောက်အဲ့လိုပဲကတ်တာပါလူများရင်းမဟုတ်ပါအဲကျွန်တော်တို့ဆုံးတော့ဆုံးနန်းတာပေါ့ကျွန်တော်ခုချင်းတော့မရသေးဘူးပေါ့နော
်လမ်းဘေးမှာကတ်ထားတဲ့စာရီမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသာရှိသည့်ရိုဟင်ဂျာတိုင်းရင်းသားဆိုတာမရှိမြန်မာသမိုင်းကိုသွေးဖြင့်စေးမည်ဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတယ်ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆွဲပြောဆိုပြီးတမတော်ခေါင်းဆောင်တွေကိုရေးယူဖို့တောင်းဆိုနေချိန်တိုင်းဖြစ်ပါတယ်။မဟာအောင်မြင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တစ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်3ချက်ပေါ့ဗျာနော်။ဒီအချက်3ချက်စလုံးကတော့ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်တာတာပေါ့နော်။အဲ့တော့ခုဖြစ်နေတယ်ဆိုတာကမန္လိမြို့ကြီးမှာလုံခြုံမှုမဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေနည်းနည်းထူပေါ်လာတယ်ဟိုတည်ရဲရေးအနေနဲ့ပေါ့နော်ရဲဝင်လမ်းအင်အားမတုံမကောင်းတဲ့ရာဇဝမှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္လိကချိတ်လန့်ခြောက်ခြားပွဲလို့ပြောဆိုနေကြတာတွေရှိလာတယ်လေအဲ့အဲ့ဒီဒီပေါ်မှာတစ်ခါကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ်
။လက်ရှိဖြစ်ပေါ်နေတဲ့အကျန်းဖက်လူရမှုတွေဟာမွေးရစေဝါဖန်ဆီးနှိမ်နင်းတာတွေကိုမကြေနပ်လို့တုံ့ပြန်တာဖြစ်နိုင်ကြောင်းဦးငိမ့်တစ်ကသုံးသပ်ပြီးတချို့တွေကတော့ဒီကြာဇွေးမှုတွေရဲ့နောက်ွယ်မှာနိုင်ငံရေးမကြေနပ်မှုတွေရှိနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ Manele Mioma, Yazue Muri, Tubiola Raja, Longjoe Lungan Rima, Kodain Pawin Sawyane du Vigaro, Di Jampe Luya Muriha, Muye Siwane, Lokai, Shaba Mupo, Chi Kanjang, Tonda Biosurari, Shine Bade.
Puyo Kumuzo, Yadrin Pipu Jepjabare, Kudakaro, Kachinbine Vega, Pribega, Chini Diego, Timjajimare, Pagan Mune, Namo, Giwane, Molkin, Giwa, Niga, Yerana, Sanshuin, Josein Logama, Him see Chow Shafu Durine, Lunyoye, Yeta Pueja, Pripaka, Pibi, Yega, Tanane Piaga, Him see Chow Shafu Dutongu, Tika, Daya Yadwaraja, Pagan Mune, Seyungu, Pulayavare, Dijang Viu Idrina, Mai Maga, Timpiamava.
Pagan Chow Saint Tupore Titarima, Yoye Sankamurine, Pripakari, Tiniraja, Machakana Sudalu, Lute Somuri, Tika, Daya Yashi Muriga, Shinirava, Satimala, Chayan Nimene by Maro. Namo Jiwane, Molokin Jiwa Niga, Yerena Sanshuin Lukore, Chow Saint Tiyue Lukwe Dwema, Yemisi Chow Shabwe Duriga, Gomuniye Lukwe Tegu, Chow Shabwe Winyo Yagani, Lungyongye Yutare Yeriga, Pikakera Pibare, Bidagan Lepi, Ludrino Lepite, Kuzo Muteka Kulu Shimpiabare.
Yemisi the Mato Yau, Tigai Yara Mane, Pakan Siu Nima, Tisutamu Kangu, Taunia Pyopiaragaro, Tayaraga, and Tonya Hote, Yelona, Yatayau, Yamati Yatayau, Bao Mati Yatayau.
But if a car, Tikayare, a chini riguro, goes on Motaka Kulu Shimpiabare.
Hello, when will you get a chima, the Totarole? When I'm a chain there, a chair, a local thing, same day, chimabe. When I'm a chain, Sangam is Sora, you live with Sora, you do so so when I take it off. Oh, yet up with it, Taja, Sija, and the Sugar Lemon, nine with it, yet up on Nere, Nibusia, Niares, or Aima, Kikamu, the Kidababe.
Pakam Yone, Samu Osumabe, Satimalang, Ayaniga, Beho Kajine, Chow Shop with Duriguro, Name Yagan Sita, Tama Donga, Pansi get a little less to buy him.
He took a Mount Biro to Anaga.
คนละสีบ่เนาะ6สีก็တော့ยောက်ตัวไปตะสีก็တော့เป็ดอยู่เลยบ่เนาะลูก็တော့งาหยอกทานทาเลยด้วยพากันမျိုးเนี่ยအတွင်းကเจ้าစိမ့်တူဖို့တဲ့လုတ်ွက်နေရာတွေမှာလက်ရှိပြက်ခတ်မှုအခြေအနေနဲ့ပတ်သက်လို့နေမြေကန်ရဲစခန်းကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးพากันเจ้าစိမ့်ဒေတာဟာရေမစေးเจ้าရှာဖွေသူတွေနဲ့လုတ်ွက်လုံကြုံရေးရက်တက်ဖွဲ့တွေကြာမကြာခဏဆိုသ ဒီတာကန်ကြီးကဆိုပါတယ်။ပါကန်ဒေတာတွင်ကျောက်စိမ့်တူဖော်မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရကတော့ထိန်းချုပ်ဖို့ပြင်ဆင်နေကြတယ်ဆိုပြီးကိုစောမုထက်ကပြောပြပါတယ်။2080ခုနှစ်အတွင်းပါကန်ကျောက်စိမ့်တွင်းတွေမှာမြေပြိုမှုကမ္ဘာပြိုကျမှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပြီးဒဏ်ရာရသူ20ထက်မနည်းရှိခဲ့တယ်ဆိုပြီးဒေတာကန်ကြီးကဆိုပါတယ်။ ဖားကန်ဒေတာတွင်ကျောက်စိမ့်တူဖော်မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရကတော့ထိန်းချုပ်ဖို့ခက်ခဲတာကြောင့်ပြည်တော်စုအစိုးရကိုပဲထိန်းချုပ်ဖို့တင်ပြခဲ့တယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။ပြည်တော်စုအစိုးရအနေနဲ့လက်ရှိဆောင်ရွက်ချက်တွေကတော့ဖားကန်ကျောက်စိမ့်တူဖော်တဲ့နယ်မြေထဲမှာတက်မှ၃တုံးနဲ့ရဲတိုက်ခိုက်ရေးတပ်ရင်း၃၀လို့ကိုတော့ကုမ္ပဏီတွေအ န်ထားဖို့ကိုလည်း Global Witness အပါဝင်သဘောပေါဝင်ခြင်းရေလှုပ်ရှားနေတဲ့အဖွဲ့ကြီးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တက်လာကာက2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့ကြောက်စိမ့်တူဖော်မှုတွေကတော့ဆိုင်းငံ့ထားတာမရှိပဲဆက်လက်တူဖော်နေသေးဖြစ်တယ်လို့လူသေးဆုံးမှုတွေကလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်
။ VOA သတင်းတော်မှအေးမှရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့အင်ဒိုနီးရှားကုန်တင်သင်္ဘောပြတ်ကြီးမြမရေပိုင်နဲ့တဲဘာကြောင့်ရောက်လာရသလဲဆိုပြီးရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ရန်ကုန်တိုင်းသုံးခွာမြို့နယ်မုဒ္ဓမပင်လယ်ကွေ့မှာဆွန့်ပစ်ထားတဲ့နိုင်ငံသားကုန်တင်သင်္ဘောနဲ့ပတ်သက်ပြီးဒီသင်္ဘောကိုထားခဲ့တဲ့တွဲဆွဲရည်ရင်ကအင်ဒိုနီးရှားသင်္ဘောသား13ဦးကိုထိန်းသိမ်းစစ်ဆေးနေကြောင်းနဲ့သူတို့ကိုဥပဒေနဲ့အညီအရေးယူဖို့ရှေ့နေချုပ်ယုံကိုတင်ပြထားကြောင်းရေချောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတောင်းကြိုင်ကရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်
ဒီသင်္ဘောပြက်ကြီးကို contractor ကျိုးစကြုပ်လေးချုပ်ထားတယ် contractor ကျိုးရကနာလို့ဘင်္ဂလားဒေ့ရှ်ကိုဆွဲသွားတယ်ဒီရာသီဥတုကြောင့်ရောသင်္ဘောရဲ့ဟိုရင်စပိုင်းဆိုင်ရာရှုံးရင်းမှုကြောင့်ရောသူကဒီလိုဖြစ်သွားတယ်ဒါကကဘာမှဖြစ်တတ်တဲ့ပုံပါပါ ดาเมผิดแต่ตะบาวะไม่หุตากะตะเถมะปู่อะตะเถมะปู่ยิงနိုင်ငံနိုင်မှာသူอ่ะထောက်တာလဲဥပဒေကြီးရှိပြင်းတာနဲ့ပြောတာလဲကွာဒါပေမဲ့အဲ့တะเถมะပို့ဟူဆိုတဲ့အဲထဲမှာလဲပဲ intentionally လာaccidentally လာဒီပုံမှာမူတည်ပြီးတော့ခုနစဉ်းစားတာဒါကြောင့်ဒီဟာလေးအားလုံးကိုကျွန်တော်တို့ကဥပဒေအဖွဲ့အစည်းကိုတင်ပြပြီးတော့သူတို့ဥပဒေအဖွဲ့အစည်းက
ဘာဆက်ပြီးတော့လောရမယ်ဆိုတဲ့ပုံမှာကျွန်တော်တို့လုတ်သွားမယ်လို့ပြောတာเนาะတုံးကမျိုးတမဆိတ်တဂျေးရွာအပြင်ဘက်ရေမိုင်း9မိုင်အကွာမှာဆွန့်ပစ်သွားတဲ့လူသူမဲ့ကုန်တင်တင်မောပြင်းတဲ့ပတ်သက်နေတဲ့အင်ဒီပန်ဒန့်အမည်ရှိတဲ့ဒီတွဲဆွဲတင်မောကိုမြန်မာကံယူတာနဲ့မိုင်90အကွာမှာမြန်မာရေတပ်ကထိန်းသိမ်းစစ်ဆေးခဲ့ပါတယ်တင်မောပေါ်မှာလိုက်ပါလာတဲ့အင်ဒိုနီးရှားတင်မောသား 73 ဦးကိုအရေးယူနိုင်မှုပြင်ဆင်နေတယ်လို့တဖက်မှာလည်းသူတို့ရဲ့အခွင့်အရေးကိုနိုင်ငံကဥပဒေတွေနဲ့အညီအာမခံနိုင်မှုပြင်ဆင်နေကြောင်းဦးတောင်းကျင်ကပြောပါတယ်အင်ဒိုနီးရှားတန်ယုံကလည်းသူတို့နိုင်ငံကတင်မောသား 73 ဦးနဲ့တွဲခွင့်ရဖို့တောင်းခံထားပါတယ်အင်ဒီပန်ဒန့်စ်တွဲဆွဲတင်မောကုမ္ပဏီဖြစ်တဲ့ Ocean Solution Maritime ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ ကုန်တင်သင်္ဘောပြက်ဟာတန်တူတန်စားအဖြစ်ဖြည့်ဆည်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းကိုအပို့မှာမုံတိုင်းမိပြီးမြမပင်လေပြင်မှာတောင်တင်ခဲ့တာဖြစ်ကြောင်းဖြေရှင်းထားပါတယ်။တောင်တင်နေတဲ့သင်္ဘောကိုနေရာကနေဖယ်ရှားနိုင်ဖို့စင်ကာပူက First Capital အာမခံကုမ္ပဏီနဲ့ညှိနှိုင်းနေပြီးသင်္ဘောပြက်ဖယ်ရှားရေးဝန်ဆောင်မှုကုမ္ပဏီ Adam Global ကကျွမ်းကျင်ပညာရှင်တွေမနက်ဖြန်မြန်မာနိုင်ငံကိုရောက်လာမယ်ကြောင်းဦးတောင်းကျင်ကပြောပါတယ်ခင်ဗျာ။
ဆရာရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးရဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကထောင်ဒဏ်အဖြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြင်းပြပါမှအကြီးကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝက်ချက်အုပ်ဥပဒေချိုးဖောက်မှုစုစွဲခြင်းနဲ့သတင်းတော်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်း ူရဲ့စီနီယာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းရဲ့လူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဖီယိုရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီယာတိုက်ရိုက်ရေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေည view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော်ရစင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းအချိန်မီပေးပို့ကြပါအောင်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကအခုသွားရောက်နေတဲ့ပြည်ပခီးစဉ်မှာအာဖဂန်နစ္စတန်ကိုသွားရောက်ဖို့မရှိပေမဲ့ပါကစ္စတန်နဲ့အိန္ဒိယခီးစဉ်တွေအတွင်းမှာတော့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးအတွက်ဆွေးနွေးမှာဖြစ်ပါတယ်။၁၈နှစ်ကြာခဲ့ပြီဖြစ်တဲ့အမေရိကန်ဦးဆောင်တဲ့အာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးကြိုးပမ်းမှုဟာအောင်မြင်စပြုလာတာတွေ့ရတယ်လို့ဝန်ကြီးပွန်ပီယိုကအိန္ဒိယအသွားလေးရင်ပေါ်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။VOA ရဲ့တန်တမန်ရေးရာသတင်းတော့ဆန်ဒီစိန့်ကသတင်းပေးပို့ထားတာကိုဒေါကင်ဆိုဝင်းကပြောပြမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကိုအိန္ဒိယနိုင်ငံကနှွေးထွေးစွာကြိုဆိုခဲ့ပါတယ်။အမေရိကန်နဲ့ပါကစ္စတန်နိုင်ငံအကြားဆက်ဆံရေးမပြေမလည်ဖြစ်နေတဲ့အချိန်မှာဝန်ကြီးပွန်ပီယိုကပါကစ္စတန်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးမှအိန္ဒိယနိုင်ငံကိုခီးဆက်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်ကနေအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်တွေကိုလျှို့ဝှက်ပန့်ပိုးနေတယ်လို့အမေရိကန်ကစွပ်စွဲနေတာကြောင့်ဆက်ဆံရေးကတိကအောက်ဖြစ်နေကြတာပါ။ဝင်ကြီးပွန်ပီယိုကသူနဲ့ဝင်ကြီးဂျင်မက်တစ်စ်တို့ဟာဒီခီးစဉ်အတွင်းအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်အသက်သွင်းဖို့အာရုံစိုက်ကြဖို့ရှိတယ်လို့အခုလိုပြောပါတယ
်။အာဖဂန်မှာငြိမ်းချမ်းရေးရဖို့ကျွန်တော်တို့ကြိုးစားဖို့လိုအပ်တယ်ဆိုတော့အားလုံးသိပြီဖြစ်ပါတယ်။ငြိမ်းချမ်းရေးကအာဖဂန်အတွက်အကျိုးရှိတာတရားရုံးနဲ့မကပါဘူး။အမေရိကန်နဲ့ပါကစ္စတန်အတွက်လည်းအကျိုးရှိမှာပါ။ကျွန်တော်တို့ဒီနေ့ချတဲ့အခြေခံအုတ်မြစ်ကအောင်မြင်ဖို့အတွက်ရှေ့ဆက်ရမယ့်အချင်းတွေကိုဖန်တီးလိုက်တာပဲဖြစ်ပါတယ်
။ အာဖဂန်မှာစစ်ပွဲတွေအဆုံးသတ်ရေးအကြိမ်ကြိမ်ကြိုးပမ်းမှုတွေမအောင်မြင်ခဲ့ပေမဲ့လို့ငင်းငယ်ရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ဖို့တကယ့်အခွင့်အောင်းတရရှိနေတယ်လို့တချို့ကြွမ်းကျင်သူတွေကယုံကြည်ကြပါတယ်။အာဖဂန်လူထုဟာတာလီဘန်တွေနဲ့စစ်ပွဲတွေအပေါ်စိတ်ပြည့်နေကြတယ်လို့သီးမခံနိုင်လောက်အောင်ဖြစ်နေကြတာတွေ့ရတယ်လို့ Johns Hopkins တက္ကသိုလ်ရဲ့သုတေသီ Robin Raphael ကသုံးသပ်ပါတယ်
။ There's concern that Afghanistan could fracture, that it could become the next Syria.
Afghanistan နိုင်ငံဟာ Syria လို့ဖျော်ဖြေပြုတ်ကွဲသွားနိုင်တယ်ဆိုပြီးစိုးရိမ်မခင်ဖြစ်နေကြတာပါ။သက်ဆိုင်သူတွေအားလုံးရဲ့စိတ်ထဲမှာတကယ်အာရုံစိုက်နေကြတဲ့စိုးရိမ်မှုပါပဲ။အိန္ဒိယချင်းပါကစ္စတန်ကအစိုးရတဲ့အနေနဲ့လည်းသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်ဖို့အခွင့်အောက်တရရှိလာပါပြီလို့ယူဆပါတယ်
။ Afghan မျိုးသားပြန်လည်ရင်ကြားစီရေးကြိုးပမ်းမှုအားဖြည့်ဖို့အတွက် Afghanistan နိုင်ငံဆိုင်ရာ American သံတမန်ကြီးဟောင်းဇာမီခါလီဇတ်ကိုပြန်လည်တာဝန်ပေးအပ်ထားတယ်လို့ဝင်ကြီးမိုက်ပွန်ပီယိုကသတင်းတော်တွေကိုပြောဆိုခဲ့တာနဲ့ပတ်သက်လို့ Robin Raphael ကအခုလိုထောက်ပြပါတယ
် This appointment does demonstrate that the US realizes that there needs to be a serious political track with the senior experience
အမေရိကန်အနေနဲ့လေးနက်တဲ့နိုင်ငံရေးလမ်းကြောင်းတရရှိဖို့လိုအပ်တယ်ဆိုတာကိုသဘောပေါက်လာတဲ့အတွက်ဝါရင်အကြီးအကဲအတွေ့အကြုံရှိတဲ့တန်တမန်တယောက်အမေရိကန်ကိုကိုစားပြုဖို့အခုလိုပြန်ခန့်အပ်လိုက်တာပဲဖြစ်ပါတယ်တန်မတ်ကြီးခါလီဇတ်အနေနဲ့အာဖဂန်မှာရှိတဲ့သက်ဆိုင်သူအားလုံးနဲ့ရောဒေသရင်းကပါဝင်ပတ်သက်သူတွေနဲ့ပါဘုံသဘောတူညီချက်ရအောင်ရှေ့ဆက်လှုပ်သွားနိုင်ဖို့လှုပ်ပိုင်ခွင့်ရသွားမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့ဒေသရင်းငြိမ်းချမ်းရေးတိုးတက်အောင်အာဖဂန်နစ္စတန်နိုင်ငံအတွက်စီးပွားရေးအခွင့်အလမ်းတွေကြေကြေပြန့်ပြန့်ပေးဖို့နဲ့ဖွံ့ဖြိုးမှုအထောက်ပံ့တွေပံ့ပိုးဖို့ဝင်ကြီးပွန်ပီယိုနဲ့မက်တစ်တူကတိုက်တွန်းကြမှာဖြစ်ပါတယ်ရှင်။
တော့ကင်းစိုးဝင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုရီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီနေ9နာရီခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်လဲဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာကVOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးဗျာ
ညော့တိုင်းစင်စာကြီးမှာသဘောထားအမြင်ဆောင်မရေးသားခဲ့တဲ့အမည်မဖော်တဲ့အမေရိကန်အစိုးရအရာရှိဟာသူမဟုတ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်ဆောင်မမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အသေးဖွဲကိစ္စတွေနဲ့ထိရောက်မှုမရှိတဲ့ဥဆောင်မှုတွေကြောင့်အောင်မြင်မှုရှိတဲ့အကြောင်းရေးသားထားတာပါအမေရိကန်ပြည်ထောင်စုရဲ့တရားရုံးချုပ်ရဲ့ကိုယ်ဦးမြောက်တရားသူရှိဖြစ်အမည်စင်းတင်သွင်းခံထားတဲ့ဘက်ကာဗနော့ကိုထပ်တော့တရားရေးကော်မတီမှာ12နာရီကြာစစ်ဆေးကြားနာခဲ့ပြီးနောက်ဒီနေ့မှလည်းဆက်လက်ကြားနာစစ်ဆေးဖို့ရှိနေပါတယ်ပြည်ရဲ့ဇူလိုင်လတဲ့ကော်နော်ရဲ့အမည်စင်းတင်သွင်းထားတဲ့သမ္မတဒေါ်နယ်ထရန့်ကတော့နောက်ဆုံးစစ်ဆေးချမ်းသာမှုတွေနဲ့ပတ်သက်လို့ကျင်းနဲ့အားရမှုရှိတဲ့အကြောင်းပြောဆိုထားတာပါ။တောင်နှမြကိုရီးယားနိုင်ငံကခေါင်းဆောင်တွေရဲ့တတိယချင်းထိပ်သီးဆွေးနွေးပွဲကိုစက်တင်ဘာလ18ရက်ကနေ20ရက်နေ့ထိမြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်မှာကျင်းပသွားမယ့်အကြောင်းတောင်ကိုရီးယားသမ္မတရဲ့အမျိုးသားလူညွန့်ရေးအချက်အလက်ပုဂ္ဂိုလ်ကဒီနေ့ပဲကြေညာလိုက်ပါတယ်။စီစဉ်တွေကိုအပြည့်အစုံဆွေးနွေးညှိနှိုင်းမှုအတွက်ကျန်းမာရေးပုဂ္ဂိုလ်ဦးဆောင်တဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားနိုင်ငံမျိုးတော်ကိုတက်ရောက်ပြီးနောက်တစ်နေ့မှာပဲအခုလိုကြေညာလိုက်တာပါ။ရိုက်တာသတင်းဌာနကမြန်မာသတင်းသမားတယောက်ကိုထောင်နှံပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတက်ကြွလှရှားသူတို့ဒုတိယနေ့ဖြစ်ဒီနေ့လဲဆန္ဒပြကြပါရယ်။ဟောင်ကောင်ကျွန်းကဆိုရှယ်ဒီမိုကရက်အဖွဲ့ချုပ်နဲ့အာရှရွှေပြောင်းနေထိုင်သူများအရေးညှိနှိုင်းဆောင်ရေးအဖွဲ့ကအဖွဲ့ဝင်ဒါဇင်ညိုလာကဟောင်ကောင်မှာရှိတဲ့မြန်မာကောင်စုဝင်ကိုချီတက်ပြီးဒင်းတောက်တွေကိုပြန်လွှတ်ပေးဖို့တောက်ဆူဆန္ဒပြခဲ့ကြတာပါ။မနေ့ကလည်းဟောင်ကောင်မှာပဲဒီမိုကရေစီရေးလှရှားသူတွေစုဝေးပြီးဒင်းတောက်နှုလွမြောက်ရေးအတွက်ဆန္ဒပြခဲ့ကြတာပါ။ဖက်စီခံရသူဒင်းတောက်တွေရဲ့ပုံတွေစိုက်ဖို့တွေကဲဆောက်ပြီးမြန်မာကောင်စုဝင်ကိုချီတက်ခဲ့ကြတာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုကိုအောင်လင်းပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိလိုင်းနံပါတာ71925ရုပ်အနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညောင်းဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is the